မြန်မာနိုင်ငံတွင်းမှာ Bitcoin, Litecoin, Ethereum နဲ့ Perfect Money စတဲ့ Cryptocurrency Digital ငွေကြေးရောင်းဝယ်သုံးစွဲသူတွေဆုံးရှုံးနိုင်ခြေရှိတယ်လို့ဘိုးဘန်ကသတိပေးထားပါတယ်။မြန်မာနိုင်ငံတွင်းမှာ Digital ငွေကြေးတွေကိုလူမှုကွန်ရက် Facebook Website တွေကနေရောင်းဝယ်ဖောက်ကားနေတယ်လို့ဘိုးဘန်ကပြောဆိုပြီးအခုလိုသတိပေးချက်ထုတ်တာပါ။ Digital ငွေကြေးရောင်းဝယ်တာကိုဘိုးဘန်ကခွင့်ပြုမထားကြောင်းနဲ့တရားဝင်ငွေကြေးအဖြစ်သတ်မှတ်မထားဘူးလို့လည်းပြောဆိုထားပါတယ်။ Digital ငွေကြေးတွေကိုတော့လူမှုကွန်ရက် Facebook မှာအကောင့်ဖွင့်ပြီးမြန်မာငွေနဲ့ရောင်းဝယ်လုပ်နေတာတွေတွေ့ရပါတယ်။ Wave Money အပါအဝင်ငွေလွှဲလို့ရတဲ့ဘဏ်တွေကလည်းအဲ့ဒီအကောင့်တွေမှာတွေ့ရပါတယ်။ Digital ငွေကြေးရောင်းဝယ်လုပ်နေသူတွေကတော့ဗဟိုဘဏ်ကြီးညာချက်မှာထည့်သွင်းဖော်ပြမထားသလိုဒီလုပ်ငန်းတွေနဲ့ပတ်သက်ပြီးဗဟိုဘဏ်ဘက်ကဘယ်လိုဆက်ပြီးဆောင်ရွက်မလဲဆိုတာကိုလည်းဖော်ပြထားတာမတွေ့ရပါဘူး။ Digital ငွေကြေးဆိုတာကတော့နိုင်ငံတစ်ခုခုကထုတ်ထားတဲ့ငွေကြေးအကောင့်ထည့်ပြနိုင်တဲ့ငွေကြေးမဟုတ်ပါဘူး။သူက Digital ပိုင်ဆိုင်မှု Digital Assets တမျိုးဖြစ်ပါတယ်။ coinmarketcap.com ရဲ့အဆိုအရတော့ Digital ငွေကြေးပေါင်း2149မျိုးရောင်းဝယ်နေကြတယ်လို့ဖော်ပြထားပါတယ်။ဒီထဲမှာတော့ Bitcoin ကထိတ်ဆုံးမှရှိနေတာပါ။ Cryptocurrency Digital ငွေကြေးတွေနဲ့ပတ်သက်လို့တော့နိုင်ငံအတော်များများမှတိကျတဲ့သတ်မှတ်ချက်တွေမရှိသေးပါဘူးရှင်။